တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ခုနောက်ဆုံးသေဆုံးသူ113ဦးထက်မနည်းရှိနေပြီးကူးစက်မှုပေါင်း1000နီးပါးအထိရှိတော့ပါပြီ။နောက်ထပ်ကူးစက်သူ1529ယောက်ပါဝင်ကူးစက်ခံရသူ9809ယောက်နဲ့တန်လျက်ရှိသူ15238ယောက်ရှိတဲ့အကြောင်းအော်စတြေးလျနိုင်ငံဗီယက်နမ်မျိုးကကုလသမဂ္ဂဆိုင်ရာတရုတ်သံမကြီးဝမ်ကင်းကဒီကနေ့ပဲပြောလိုက်တာပါ။တရုတ်နိုင်ငံမှာသာမကပြည်ပနိုင်ငံတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်မနေ့ကပဲကြေညာလိုက်ပါတယ်
။ I'm declaring a public health emergency of international concern over the global outbreak of novel coronavirus.
အများပြည်သူကျန်းမာရေးအတွက်နိုင်ငံတကာအရေးပေါ်အခြေအနေတရဖြစ်ကြီးညာလိုက်တဲ့အကြောင်းနဲ့အခုလိုကြီးညာတဲ့အဓိကအကြောင်းရလဲတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်မဟုတ်ပဲတခြားနိုင်ငံတွေမှာပါဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်း WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာပြောဆိုလိုက်ကြပါကျန်းမာရေးဆောင်ရှားမှုစနစ်အားနည်းပြီးယောဂပိုးကိုရင်ဆိုင်ဖြည့်ရှင်းမှုပြင်ဆင်မှုတွေအားနည်းတဲ့နိုင်ငံတွေကိုပြည်နယ်မှာစိုးရင်ရတဲ့အကြောင်းလဲသတိပေးသွားပါတယ်ဒီလိုချူကအရေးပေါ်အခြေအနေချညာလိုက်ပြီးတရုတ်နိုင်ငံပြင်ပမှာပါကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ပြည်သူကလည်းအမေရိကန်နိုင်ငံသားတွေတရုတ်ပြည်ကိုမသွားကြဘူးသတိပေးခဲ့တာပါခီးမသွားကြဘူးသတိပေးချက်အစဉ်လေးဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တယ်လို့ယောဂထင်းချုပ်ရေးဌာန CDC ကလည်းအစဉ်သုံးသတိပေးချက်ထုတ်ပြန်ပါတယ်လက်ကလောတရုတ်နိုင်ငံကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသား195ယောက်မှာတော့ယောဂလက္ခဏာတစ်စုံတစ်ရာမတွေ့ရသေးတဲ့အကြောင်းလဲ CDC ကပြောဆိုထားပါတယ်